Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတောတာရှင်များခင်ဗျာ American ပြည်ထောင်စုဝါရှင်တန်မြို့တော်ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ် April 19ရက်တနင်္ဂနွေနေ့ညနေပိုင်းအစီအစဉ်တွေကို9.19 25တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာတောတာရှင်များရှင်လန်းချမ်းမြေကြပါစေကျွန်တော်ငိမ့်ချမ်းပါ
ဟုတ်ကဲ့မင်္ဂလာညနေခင်းပါရှင်ဒီနေ့ညနေသတင်းတွေထဲမှာတော့ဒီဥရောပတိုက်ကိုပြောင်းရွှေ့နေထိုင်မှုလှေစီးထွက်ပြေးလာတဲ့ဒုက္ခသည်900ကျော်ပါတဲ့လှေတစင်းမှောက်ပြီးတော့ရာနဲ့ချီတဲ့ဒုက္ခသည်တွေပျောက်ဆုံးနေပါလေအာဖဂန်နစ္စတန်နိုင်ငံဂျလလဘတ်မှာဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်လူ33ယောက်ထက်မနည်းသေဆုံးခဲ့ပြီးတော့ဒီတိုက်ခိုက်မှုကအစ္စလမ်အကြမ်းဖက်အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့အာဖဂန်သမ္မတကပြောဆိုလိုက်ပါတယ်ခုလိုနိုင်ငံတကာနဲ့နောက်ဆုံးရသတင်းတွေသတင်းတွေကိုဒေါက်ခင်မျိုးတန်နဲ့အတူကြီးညာပေးမှာပါကိုငင်းချင်းရင်
ကောင်းပါပြီခင်ဗျာသတင်းလေးကြီးညာပြီးမှာတော့ရခိုင်ပြည်နယ်ထဲမှာဖြစ်ပွားခဲ့တဲ့ရခိုင်တပ်မတော် AA နဲ့မြန်မာစစ်တပ်အကြားတိုက်ပွဲတွေအကြောင်းနားဆင်ရမှာဖြစ်သလိုကချင်ပြည်နယ်ဖားကန့်ဒေသကကချင်ပြည်နယ်လက်နက်ကိုင်အဖွဲ့နဲ့မြန်မာစစ်တပ်အကြားတိုက်ပွဲတွေသတင်းတွေကိုတော့
ဟုတ်တယ်မင်းရအဲ့ဒါစတဲ့တိုက်ပွဲကြံဖြစ်တယ်အရင်ဟိုတိုက်ပွဲဖြစ်တဲ့ခရင်ချောက်အန်ကောဘနောဟိုအောင်ပါလေဒီဟာအချက်ပေါ့အဲ့မှာကျင်ဟိုစတ်ခန့်ကြံချတယ်အဲ့နေရာကိုပြန်မဲ့
ဖားကန့်ဒေသကန်တယောက်ပြောသွားတာပါနောက်ပိုင်းမှာလည်းထိုင်းနိုင်ငံအတွင်းမှာပျောက်ဆုံးနေတဲ့ခရင်လူမျိုးတစ်တော်တိန်အမှုအကြောင်းနားဆင်ရမှာပါအခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမမျိုးပြူနဲ့ဒေါခင်မျိုးသက်တို့ကကြီးညာပေးမှာပ
ါဥရောပတိုက်ကိုပြောင်းရွှေ့ဝင်ရောက်ဖို့ထွက်ပြေးလာတဲ့ဒုက္ခသည်900ကျော်ပါတဲ့လေတစင်းဟာလေပြာကန်ရဏမှာပဲညာရင်းချင်းတိတ်မှောက်သွားခဲ့ပါလေအဲ့ဒီဒုက္ခသည်တွေက28ယောက်ကိုကယ်ဆယ်နိုင်ခဲ့ပေမယ့်ကျန်တဲ့ရာနဲ့ချီတဲ့ဒုက္ခသည်တွေကတော့အစ်တလီနိုင်ငံတောင်ပိုင်းမိုင်120လောက်ကွာလမ်ပီဒူဆာကျွန်းရေနားမှာရေပြင်မှာအသက်ဆုံးရှုံးပွဲရှိတယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။ကုန်တင်သင်းမောကြီးဒဇင်အနာကလာတဲ့အချိန်မှာခီးသည်တွေကြောက်လန့်ပြီးလေရဲ့တစ်ဖက်ချမ်းကိုရွှေ့သွားတဲ့အတွက်လေမှောက်သွားတာဖြစ်နိုင်တယ်လို့အများကယူဆကြပါတယ်။လီဗျာကန်ယိုရန်တလျှောက်သေဆုံးသူတွေရဲ့လောင်းတချို့ရေစီးနဲ့အတူမျောပါနေတယ်လို့သတင်းတွေကဖော်ပြပါတယ်။စစ်တမ်းခံရတဲ့အာဖရိကနဲ့အရှေ့လေပိုင်းဒေသကထောင်ပေါင်းများစွာရှိတဲ့ဒုက္ခသည်တွေဟာဥရောပတိုက်မှာခိုးလုံနေထိုင်ခွင့်ရဖို့မျှော်လင့်ချက်နဲ့မြေထဲပင်လယ်ကိုဖြတ်ပြီးသက်ဆွန်ဆန်ပြားထွက်ပြေးကြလိမ့်ရှိပါတယ်။အခုနောက်ဆုံးဖြစ်ရမတိုင်ခင်မကြသေးခင်ကလူမှုစောင့်ရှောက်ရေးအဖွဲ့တစ်ခုကကောက်ယူတဲ့ကိန်းဂဏန်းတွေအရတော့အခုနှစ်ထဲမှာတင်အဖြစ်သဘောတိဆောက်ထားတဲ့ရေရင်ငယ်တွေပေါ်မှာအပြည့်အသိလိုက်ပါလာတဲ့လှေစီးပြေးဒုက္ခသည်ပေါင်း900လောက်ဟာအစားအသောက်နဲ့ရေပြတ်လက်ပြီးသေဆုံးခဲ့ရတယ်လို့ဆိုပါတယ်။
IS စစ်သွေးကြော်တွေကတနင်္ဂနွေနေ့မှာထုတ်ပြန်လိုက်တဲ့ဗီဒီယိုခွေထဲမှာဖမ်းထားတဲ့လေပြားကခရီးရန်ဘာသာဝင်အက်သီယိုးပီးယားတွေကိုတပ်ဖြတ်တဲ့ပုံတွေကိုဖော်ပြထားပါတယ်။ကွန်ပျူတာအွန်လိုင်းမှာတင်လိုက်တဲ့ဒီအခွေထဲမှာသူတို့ဖမ်းထားတဲ့သူတွေကိုတပ်ပစ်တာဟာလေပြားနိုင်ငံကနေရာနှစ်နေရာမှာရှိနေတဲ့ IS အဖွဲ့နဲ့ဆက်နွယ်နေသူတွေဖြစ်ကြောင်းပြောပါတယ်။အဖွဲ့တစ်ဖွဲ့ကသူတို့ဖမ်းထားသူတွေကိုတနက်နဲ့ပြစ်ခတ်တုတ်တင်ခဲ့တာဖြစ်ပြီးနောက်တစ်ဖွဲ့ကတော့ခေါင်းဖြတ်တက်ခဲ့တာလို့ AP သတင်းမှာဖော်ပြပါတယ်။အခုတင်လိုက်တဲ့ဗီဒီယိုခွေဟာအရင် IS စစ်သွေးကြော်တွေတင်ခဲ့တဲ့အခွေတွေနဲ့ပုံစံတူတယ်လို့စစ်ဆေးသုံးသပ်သူတွေကပြောပါတယ်။တစ်ချိန်တည်းမှာပဲ IS စစ်သွေးကြော်အဖွဲ့တွေဝင်ရောက်သိမ်းပိုက်ခဲ့တဲ့အီရတ်အနောက်ပိုင်းအမ်ဘာခိုင်တဲမှာဒေသခံ 9,000 ကျော်ဟာတိုက်ပွဲတွေကြောင့်သူတို့ရဲ့နေအိမ်တွေကနေထွက်ပြေးတန်းရှောင်ခဲ့ရတယ်လို့ကုလသမဂ္ဂကဒီကနေ့တနင်္ဂနွေနေ့မှာပဲပြောပါတယ်။ခရိုင်မြို့တော်ရာမာဒီနဲ့အနားကကျေးရွာ3ရွာကဒေသခံတွေဟာထွက်ပြေးနေကြပြီးဒီအိုးအိမ်ဆန့်ခွာထွက်ပြေးရသူတွေအတွက်အစားအစာရေနဲ့နားခိုစရာတွေရအောင်အကူအညီတွေပို့ပေးနိုင်ရေးကိုအဓိကထားပြီးလှုပ်ဆောင်ပေးနေပါတယ်လို့အီရတ်နိုင်ငံအတွက်ကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာတာဝန်ခံကပြောပါတယ်။စနေနေ့တုန်းကတော့ IS အဖွဲ့တွေတင်ထားတဲ့ရေနံချက်စက်ရုံကြီးကိုအီရတ်တပ်တွေကပြန်လည်ပြီးသိမ်းယူနိုင်ခဲ့ပါတယ်
။အာဖဂန်နစ္စတန်နိုင်ငံအကြမ်းဖက်ဘုံးခွဲတိုက်ခိုက်မှုကြောင့်လူ33ဦးထဲမှနေသေဆုံးခဲ့တဲ့အတွက်အာဖဂန်ပြည်သူတွေပူဆွေးတောကရောက်နေကြပါလေ။ဒီအကြမ်းဖက်တိုက်ခိုက်မှုကအစ္စလမ်အစွန်းရောက်အဖွဲ့ Islamic State Militant အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့အာဖဂန်နစ္စတန်သမ္မတအာရှရက်ဂန်နီကပြောဆိုလိုက်ပါတယ်။အာဖဂန်သမ္မတဂန်နီကဒီအကြမ်းဖက်မှုနဲ့ပတ်သက်ပြီးတာလီဘန်နဲ့တခြားအာဖဂန်အစိုးရကိုဆန့်ကျင်သူအဖွဲ့တွေကိုလည်းသူ့ရဲ့မိန့်ခွန်းထဲမှာထည့်ပြီးပြောဆိုခဲ့ပါလေ။နိုင်ငံရေးအရကျွန်တော်တို့နဲ့ဆန့်ကျင်သူတွေဟာအာဖဂန်နစ္စတန်နိုင်ငံအတွက်ယက်တီဖို့လိုပါလေ။ဒါကြောင့်တာလီဘန်တွေဟာလည်းအာဖဂန်လူမျိုးဖြစ်ပြီးအစ္စလာမ်ကိုယုံကြည်သက်ဝင်ရင်အာဖဂန်အစိုးရနဲ့အတူယက်တီဖို့ပြောချင်ပါတယ်လို့သူကပြောဆိုသွားပါလေ။စနေနေ့ကဖြစ်ခဲ့တဲ့တိုက်ခိုက်မှုမှာလူပေါင်း100ကျော်ဒဏ်ရာရခဲ့တယ်လို့လည်းတာဝန်ရှိသူတွေကပြောဆိုပါလေ။ Taikai Duriga, Suya Winani, Laga, Topu, Suyoni, Bandakuye, Pim Bemma, Bongo, Senedan Pio, Pakwegera, Pipari, Lu Su, Weshire Niama, Agulo, Degan, Taikai Muriha, Siaswim, who Julunane, Durubelo, Afghanistan and Mashire, Gula Damega, Aguni, Bay, Mishinga, Piosu, like Bari.
Aku Tarimba Tema, Washington DC Miroma, Gaba, Nguiji Jambungwe Pue, IMF Net, Gaba Ban, Pue Siri, Siwe Jamba Kejabari, Natam Taserunga, the board to target a time, Tontesa, Inaji Nangandri Pite, Dune, India Lu Nangandri, maybe Nine, Queen Anago, Domi Etre, Doma Bibu, Sunri Jara Pipari, American Nangay, the Cello Amine, Gangwapu, a Queen Anna Shinire, IMF. A poet, Pubian Pione, Gesarina, but there be American Tamarai, Ocho Yepuega, Taukam Beme, American Ubre Bu, Lodobega, Akuti, Taukamu, Mabi de Babu. I am F. Apuego, Kimmy, Dota Sabo, Dre, Pubian Pione, Longoni, Lopo, Luani, Gesago, American Tamara, Obama, Ocho Yepuega, Nangango, Toma Penirello, Bandai, Wenji, Jacob, Lua, Taujaniga, Pioso Geraba, Pubian Pionam, who Longa, a two Pubbe Boat, a cool chainty, Piaquani, Suraha, I am F. Apuene. တခြားပူပေါင်းဆောင်ရွက်နေတဲ့အဖွဲ့အစည်းတွေအတွက်အမေရိကန်နိုင်ငံရဲ့ဂရီကကော်ဘွန်နဲ့ပိုင်းဖြတ်ဆောင်ရွက်နိုင်မှုတွေပေါ်မှာမေကွန်ထုတ်စရာတွေဖြစ်လာပါတယ်။ကွန်ဂရက်စ်လွှတ်တော်အနေနဲ့ဒီကိစ္စကိုအကောင့်ထဲပေါ်ဆောင်ရွက်ဖို့လိုအပ်ပါတယ်လို့အမေရိကန်ဘန်ဒါရဲ့ဝန်ကြီးကပြောဆိုခဲ့ပါတယ်။
VOA American တန်းညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းကဒီနေ့ရင်းနှီးညနေခင်းသတင်းတွေကိုဆက်ပြီးတော့ကြေညာပေးနေပါတယ်India Nangan de ma, Samusiman gain ne patapi, Dinchate, mea uri, shop or bebo, soya ye si senego, town town chile, le mariga, New Delhi muroma, sanapia, kangwen nijavali. Natonsa donguni donga, pia tangere, mea de muri, a dear ma, sweep young kai muri, malonao, mea by sign the red dre, a car gwe beat hari uri ha, yeni muna ludu red dre, now don't doazi de lu, India winji jo, narradra modiga, piovari. India Nangango, Nangaya Chaga, Siwaye, Layao Lokain Dure, Winla Nimbone. India Nangaye, Semulongan, Tote Sibu Dre, Di Ubri, Simian Sikanigo, Shop Bobbi, Kesane, Butterbi, Semulamulongan Shinirine, a cheat in Pioniari, Lule, Piosuari. Di Ubri Dre, Bianbi, Pian Simbo, Low Sound Nimurigo, India Nanganga, Lay the Mat, Low the Mardi Damaka, Tetua Lushaduri, a Taikan, Nangaye Party Riga, Lu Bound Yanichi. Tambang Yane Chibiro, Bimian Tanan, Gangwen Nijara Pipari. Mea by Sanguin Yabo, Keke Kege, Josake, Adurine, Sien Arigo, Akakwe Mabebe, Semu Longan Shinidi, Josie Wadwe, Mori Suya Puega, Losaunidelu, Gangweduriga, Piosu Jabari. A Daikan Congress Party Garo, Natown Satonkune, Thru Anna Yajenunga, Piatan Chamakede, Diubrigo, Sepi Tashibu, Downsu Nijabarisha.
Australia Nanga Melbourne Yoma, Jampe Dekamuri, Lopoja, Season Nidesure, Madingadu, Sejo de Ngaugu, Pansi Labari, Sanini, a saw by Nunga, Pansi Geduriha, April Nasanga Nima, Jimpame, Australian, New Zealand, Sipian Rigo, Compute, Akanarima, Yeyashi Rigo, Pima Tabi, Dekata, Bawen, IS, Situ Jarigo, Ajare, Dekamuri, Pulopoja, Season Nijarelu, Piranzu, Yetapwe, Dudia, Yai, Yeminjiga, Biobari, Pansi Tazema, Thinksy Yamigere, Tedigan, a Tauta de Chune, a chart, the ring, a chelletria, IS, Situ Jarigo, Ajabi, Dekai Podre, Season Nijang, Yongjiarelu, Piranzu, Yetapwe, Yeminjiga, Biobari, Pansi Geduri, Rema, Dekamu Lopo, Piensin Nedu, at that session net you, Naubare, Lujega, Babare, Biobare, now session net you, Diago, Lena Mune, Pansi Tabi. Now, session in a second year, Neaguro, Jega, call you be Sissy, Mimia Nira Pipare, a jumper, Dampiani, Longjoy, Dapo Wimba, Neare Manego, Melbourne, Murwan, the Winma, when you're seen in Shabu Muri, Bulo Kejara Pipare.
Lungi and in a seronga, Lula Mu, the outrace of Mumune, Democracy, ye to a mere yatti like the American Piramsu ye, Nalona, Tishia, Checha, Ditago. Pirin jumped the Mariga, Dakai Kerilu, Shinijo Eric Holder, Piosu like Bari, American Nanga, Oklahoma, Bine, Levine, Damain di Dama, Bompa Gwemu Picere, Nina same yaw, Tainman Nima, Shinijo Gakulu Piosu like Dapia Bari, Town Goya Goose and Aguni, Ibrala, Sakuyaniga, Oklahoma Muro, Piranzu, Soyaye, sound တစ်ခုဖြစ်တဲ့ Alfred P. Mora Federal အဆောက်အုံရှိမှာကားဘုံဖောက်ခွဲခဲ့တဲ့အတွက်လူပေါင်း168ယောက်အသက်ဆုံးရှုံးခဲ့ရလို့ဒီတိုက်ခိုက်မှုဟာ American နိုင်ငံမှာအဆိုးဆုံးပြည်ရင်းအကြမ်းဖက်မှုတစ်ခုဖြစ်နေသမိုင်းတွင်ခဲ့ပါတယ် American နိုင်ငံသားတွေရဲ့တီးခန့်နှိုင်စွမ်းရည်ကတဆင့်တမျိုးသားလုံးအနေနဲ့အခြေခံကြတဲ့တမိုးတွေကိုပြန်ပြီးတိဆောက်ကျင့်သုံးနိုင်ခဲ့ပြီးတော့လွတ်လပ်ချင်းတန်ဖိုးရဲ့ထိမ့်မှတ်ဖြစ်ဒီကနေ့အမေရိကန်နိုင်ငံဖြစ်လာစေပါတယ်လို့ရှေ့နေချုပ် Eric Holder ကပြောဆိုသွားပါတယ်လွန်ခဲ့တဲ့20ရုံးကအမေရိကန်အစိုးရကိုဆန့်ကျင်ခဲ့တဲ့လက်နက်ကိုင်ခေါင်းဆောင် Timothy McVeigh ကဖောက်ခွဲရေးပစ္စည်းအပြည့်တင်ထားတဲ့အငှားရင်ကိုစနစ်တမ်းနှိပ်ဖောက်ခွဲခဲ့တာဖြစ်ပါတယ
်တနင်္ဂနွေညနေခင်းအတွက်ထိတ်တန့်ရောက်တဲ့နေ့ကိုမတ်မိုးပြူနဲ့ဒေါခင်မျိုးသက်တို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်နေတဲ့အစည်းအဝေးကိုအင်တာနက်ဆာမျက်နှာ bamis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုကတော့မြန်မာနိုင်ငံသတင်းတစ်ပုဒ်ကိုအရင်ဆုံးတင်ပြပါမယ်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တိုက်ခိုက်လက်နက်ကိုင်အဖွဲ့တွေကြားတနင်္ဂနွေလုံးအတိုင်းအတာနဲ့အပြစ်ခတ်ရစဲရေးစာချုပ်လက်မှတ်ထိုးဖို့လှုပ်ဆောင်နေချိန်မှာပဲကချင်ပြည်နယ်ဖားကန့်ဒေသဘက်မှာကချင်လက်နက်ကိုင်အဖွဲ့နဲ့မြန်မာစစ်တပ်အကြားတိုက်ပွဲတွေပြန်ဖြစ်နေပါတယ်စီအေးတင်းမာနေတဲ့ဖားကန့်ဘက်မှာစစ်တပ်ဘက်ကဒေသခံပြည်သူတွေကိုလုံခြုံရေးတင်းကျပ်စွာစစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့လည်းသိရပါတယ်နေ့နေ့ချီကြာမြင့်လာပြီဖြစ်တဲ့ကချင်စစ်တပ်တင်းစစ်ပြေးဒုက္ခတွေစခန်းတွေမှာတော့စစ်ရှောင်ဒုက္ခတွေတွေပိုတိုးလာနေတဲ့အခြေအနေဖြစ်နေလို့စားနဲ့ရိတ်ခါဆေးဝါးပစ္စည်းစတဲ့အခက်ခဲတွေနဲ့ရင်ဆိုင်နေရပါတယ်အသေးစိတ်ကိုမဆုမုံဆက်သွယ်မေးမြန်းထားတာကိုနားဆင်ကြည့်ပါ
ကချင်လူမျိုးရေးအဖွဲ့ KIO အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကိုယ်စားလှယ်တွေပါဝင်တဲ့တနိုင်ငံလုံးအပြစ်ခတ်ရဲစဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCD နဲ့မြမအစိုးရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့ UPWC တို့ပြီးခဲ့တဲ့မတ်လ31ရက်နေ့ကတမရဦးသိန်းစိန်ရဲ့ရှေ့မောင်မှာတနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရဲစဲရေးစာချုပ်မူကြမ်းကိုလက်မှတ်ရေးထိုးခဲ့ကြပါတယ်အပြစ်သက်စာချုပ်လက်မှတ်မရေးထိုးကြခင်မှာလာမယ့်မေလ1ရက်နေ့မှာလည်းဝါပြည်သွေးစည်းညီညွတ်ရေးပါတီဌာနချုပ်ရှိရာပန်ဆန်းမှာတိုင်းနာညီလာခံတရက်ကျင်းပဖို့လည်းရှိနေတာပါဒီလိုမျိုးတပြည်လုံးအတိုင်းအတာနဲ့ငြိမ်းချမ်းရေးဖော်ဆောင်နေဖို့ကြိုးပမ်းဆောင်ရွက်နေကြချိန်မှာပဲကချင်ပြည်နယ်ဖားကန့်ဒေသဘက်မှာတော့တိုက်ပွဲတွေဖြစ်နေပါတယ်ကချင်လွတ်မြောက်ရေးတပ် KIA တပ်စခန်းချရာ KIA တပ်ရင်း6နယ်မြေတဲကိုမြမစိုးရတပ်တပ်မ44လက်အောက်ခံတပ်ရင်းနဲ့ကချင်လွတ်မြောက်ရေးတပ်တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ဖားကန့်ဒေသခံတဦးလည်းဖြစ်တဲ့ကချင်လူမှုကွန်ရက်အဖွဲ့ကကိုစားကြီးကအခုလိုပြောပြပါဗျာဟုတ်တယ
်မင်းရအဲ့ဒါစတဲ့တိုက်ပွဲကြံဖြစ်တယ်အရင်ဟိုတက်ပွဲဖြစ်တဲ့ခရင်ချောက်တန်းကောင်းမနော်ဟိုအောင်ပါနေယူအားအချက်ပေါ့အဲ့မှာတင်ဟိုစက်ခန့်ကြံချတယ်အဲ့နေရာကိုပြန်မထူးထူးကျင်လာလို့ပြောရတယ်ဒီတက်မတော်တော့အကြောင်းဟိုဘက်ကခုခံတဲ့နေနဲ့ဆက်တူတက်ပွဲဖြစ်တယ
်စည်ရဲတင်းမာမှုရှိပြီးတော့ဒေသတွင်းမှာနယ်မြေတည်ငြိမ်အေးချမ်းလုံခြုံမှုမရှိဖြစ်နေတဲ့ဖားကန့်ဘက်မှာမြမတက်ဖက်ကဒေသခံကချင်ပြည်သူတွေကိုလမ်းခရီးဂိတ်တွေမှာစစ်ဆဲမှုတွေကိုလုံခြုံရေးတင်းကျပ်စွာဆောင်ရွက်နေတယ်လို့ဆက်ပြောပါတယ်
ဖက်ကမ်းမှာဖက်ကမ်းမှာတုံးလေးခုနေရာမှာဒီစစ်တပ်ပေါ့နော်စစ်သားဒီ check point ပေါ့စစ်သေးရဲ့ gate ဘက်မှာမတ်ပုံစံဖြစ်တဲ့ကားကိုဟော်မူနောက်ရှာဖွေပေါ့နော်အဲ့ဒီစစ်တပ်ခါလေးရှိတယ်အခုကျွန်တော်ကကြီးတွားလာတဲ့ပြည်သူတွေမတ်ပုံတင်စစ်တာတော့အဲ့ဒီကားကိုအစအစအလုံးမူနောက်ဝင်နော်ဒီခုံကနာမျိုးစစ်တပ်ခါလေးရှိတာတော့အခုဆိုဒီလေတင်ကျဝင်ခါနီးစစ်နေရာရင်အဲ့ဒီပေါ့နော်ဒီဖက်ကမ်းမရောက်ချင်းဒီအဲ့ဒီလမ်းပေါ်မှာတော့အဲ့ဒီသခသေးတဲ့ဟာဒီဒါမှမဟုတ်မတိတဲ့နေရာရွာပေါ်တော့ကျေကိုအုတ်ဆက်တဲ့နေရာဒီနည်းနဲ့ရှိတဲ့ဒီရက်ရွာသားတွေသူတို့ရှိတဲ့ဒီကတို့ကသခသေးတဲ့ပြည်ဟာတော့ရှိတာပေါ့နော
်ကချင်ပြည်နယ်တွင်းနဲ့ရှမ်းပြည်မြောက်ပိုင်းကကချင်တပ်တွေစခန်းချထားတဲ့စစ်အခြေစိုက်စခန်းတချို့ကိုမြမတပ်တွေဘက်ကဝင်ရောက်တိုက်ခိုက်နေတဲ့စစ်ရဲအခြေအနေတွေနဲ့ပတ်သက်လို့လည်းကချင်သတင်းစင်ရဲ့အက်ဒီတာချုပ်ကိုနော်ဒင်းကအခုလိုပြောပြပါဗျ
ဖက်ကန်ကတော့အဓိကတော့သူရနောက်ခံကတော့ဒီ KIA တရင်6ခြေတိုက်ခန်းကိုနည်းနည်းရတော့မှဒီသူရသက်ကတင်းထားတဲ့ပိုက်ကြီးရှိနေ KIA ဘက်ကတော့နောက်ဆုတ်ပေးတယ်အခုသူတို့ဆက်ပြောင်းထားတဲ့တမဟာ6တခန်းတွေကသူရတက်ကြံပြီးမှသူတို့ကိုမောင်းထုတ်တယ်ကြံတင်းလိုက်ပြီးတော့သူရက KIA တပ်စီကဒီဖက်ကန်ကလည်းပြီးမှလုံးဝသူတို့ကိုဖိရှင်းခြင်းနဲ့မောင်းထုတ်ခြင်းနဲ့ KIA ဘက်ကလည်းသူရနေရဆိုတော့သူကလည်းအဲ့ဒါကိုတော့လက်ခံမလို့မရှိဘူးနော်
တိုက်ပွဲတွေဖြစ်နေတာနှစ်နဲ့ချီကြာမြင့်လာပြီးဖြစ်တဲ့ကချင်ဒေသတွေမှာ KIA ထိန်ချုပ်နယ်မြေတွေကစစ်ပြေးဒုက္ခသည်စခန်းတွေမှာရောမြမတပ်ဘက်ကထိန်ချုပ်ထားတဲ့စစ်ပြေးဒုက္ခသည်စခန်းတွေမှာပါဒုက္ခသည်တွေပိုတိုးလာနေတယ်လို့တောတောင်နေတဲ့ထွက်ပြေးတင်းရှောင်နေရစေ IDB ရွှေပြောင်းစစ်ပြေးဒုက္ခသည်တွေအတွက်ပါစားနပ်ရိက္ခာအခက်ခဲနဲ့လူသားချင်းစာနာမှုအကူအညီတွေအရေးပေါ်လိုအပ်နေတယ်လို့သိရပါတယ
်ဒုက္ခသည်ရဲ့အနေထားကတော့လုံးဝပြန်လို့လည်းမရသေးဘူးရှင်ပြည်နယ်ဆွေရဘက်ကတော့ဒုက္ခသည်ပြည်ထောင်စုဖြစ်ရှင်းဖို့လည်းတော့သူလုပ်တယ်ဒါပေမဲ့လုံးဝရှင်အနေထားရကတော့ဘလို့မှနော်နိုင်ငံရေးရှင်မွေးတွေက ဘာမှလည်းမသားသေးဘူးဘာမှဖြေဘယ်လိုဖြစ်လာမယ်ဆိုတာလည်းမသိဘူးကြည့်ရအနေနဲ့ကလည်းအဖြစ်ကစေးရဆိုတာကတော့ဒီအဖွဲ့အနေနဲ့ကလည်းမလုပ်သေးဘူးဆိုတော့ဒီဒုက္ခတွေပုံစံတွေကတော့ဘယ်လိုမှဖြေရှင်းလို့မရတဲ့အခြေအနေမှာရောက်နေတာပါနော်ဒီဒုက္ခတွေကတော့ပုံပြီးမှတူလာတဲ့အနေအထားမှရှိတယ်အကြောင်းလေးဆိုရင်ဒီဖက်ကမ်ဘက်မှာလည်းတူလာမယ်တမဟာတုံးတမဖာလေးပေါ့နော်ဒီရှမ်းပြည်မြောက်ပိုင်းဒုက္ခတွေရဲ့အခြေအနေကတော့အဖြစ်ဖြစ်နဲ့တူလာတဲ့အနေအထားမှတော့ရှိနေတာ
ကချင်ဒေသတွင်းမှာစစ်မီးငြိမ်းနိုင်ရေးအတွက်လည်းပြီးခဲ့တဲ့မတ်လတုန်းကနေပြည်တော်မှာပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဥက္ကဋ္ဌဒုတိယသမ္မတဒေါက်တာစိုက်မောက်ခန်းဒုဥက္ကဋ္ဌတွေဖြစ်တဲ့ပြည်ထောင်စုဝန်ကြီးဦးအောင်မင်းဦးသိန်းစောဦးဆောင်နဲ့အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့ဒေါက်တာလကြာဘိုးချုပ်ခွန်မော်ဦးဆောင်နဲ့ KIO ကချင်လွတ်မြောက်ရေးအဖွဲ့ငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့တို့ဟာနေပြည်တော်မှာပထမဦးဆုံးအကြိမ်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ KIO အဖွဲ့ဟာသမရဦးသိန်းစိန်တက်မတော်ကာကွယ်ဦးစီးချုပ်ဘိုးချုပ်မှုကြီးမင်းအောင်လိုင်းနဲ့လည်းနေပြည်တော်မှာတီးခြားစီတွေ့ဆုံခဲ့ကြပြီးလဲဖြစ်ပါတယ်။ဒီလိုတွေ့ဆုံတဲ့အခါမှာငြိမ်းချမ်းရေးအတွက်နိုင်ငံရေးဆွေးနွေးမှုတွေဆက်ပြီးတော့ဆောင်ရွက်ဖို့နှစ်ဖက်တက်တွေကြားအောက်ခြေမှာပြစ်ခတ်တက်ခတ်မှုလျှော့ချဖို့နဲ့တိုက်ပွဲတွေဆက်မဖြစ်ပွားရေးညှိနှိုင်းဆောင်ရွက်မှုတွေအပါအဝင်တက်နေရာချထားရေးကိစ္စတွေကိုပါဆွေးနွေးခဲ့ကြတယ်လို့ဆိုပေမဲ့လည်းအခုချိန်ထိကတော့ကချင်ဒေသတွင်းမှာတိုက်ပွဲတွေဟာဆက်လက်ဖြစ်ပွားနေဆဲဖြစ်ပါတယ်ရှင်။
မဆူမွန်သတင်းပေးပို့သွားတာပါမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်ပြီးနောက်ထပ်သတင်းတစ်ပုဒ်တင်ပြပါမယ်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်နဲ့အပြည့်အခက်ရက်စဲရေးအခြေအနေတွေကိုပြည်ထောင်စုဝန်ကြီးဦးအောင်မင်းကဂျပန်နိုင်ငံမှာတွားရောက်ရှင်းပြခဲ့ပြီးတဲ့နောက်တစ်ရက်မှာပဲရခိုင်ပြည်နယ်ကြောက်တော်မြို့နယ်အတွင်းမှာမြန်မာအစိုးရတပ်တွေနဲ့ရခိုင်တပ်မတော် AA တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်မနေ့စနေမနက်ကတော့နှစ်ဖက်အကြားလက်နက်ကြီးတွေအပါအဝင်တိုက်ပွဲတွေပြင်းထန်ခဲ့တဲ့အခြေအနေတွေကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းခြေဆိုင် VOA သတင်းတောင်မတ်အေးမာကသတင်းပေးပို့ထားပါတယ်
ရခိုင်ပြည်နယ်အတွင်းမှာအခြေချလှုပ်ရှားလာတဲ့ရခိုင်တပ်မတော်နဲ့မြန်မာအစိုးရတပ်တွေနှစ်ရက်သက်တိုက်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းမှာလက်နက်ကြီးတွေနဲ့ပစ်ခတ်ရတဲ့အထိပြင်းထန်လာကြောင်းရခိုင်တပ်မတော်ရဲ့ဒုတိယစစ်ဦးစီးချုပ်ဗိုလ်မှူးကြီးဒေါက်တာညိုထွန်းအောင်ကဆိုပါတယ
်နေ့စဉ်တည်းရဲမှာတော့ထိတွေ့မှု၄ကြိမ်လောက်ဖြစ်တယ်ဒီနေ့လည်းပဲပေါင်းတော့၄ကြိမ်၅ကြိမ်လောက်ကတော့ထိတွေ့မှုဖြစ်တယ်အခုနောက်ပိုင်းဖြစ်တဲ့တိုက်ပွဲတွေအတွင်းမှာအပြင်းထန်ဆုံးလို့တော့ပြောလို့ရတယ်လည်းလက်ကြီးတွေနဲ့ဟိုပြန်လှန်ပေါ်တော့အများကြီးပြစ်ခတ်တယ်ဟိုတိုက်ပွဲအချိန်လေးတော်တော်ကြာတယ်ခင်ဗျာ
ပြီးခဲ့တဲ့နှစ်လခန့်ကတရုတ်မြန်မာနယ်စပ်မှာကိုကန့်လူမျိုးစုတွေနဲ့ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းမှာလည်းမဟာမိတ်တပ်တွေဘက်ကနေပါဝင်တိုက်ခိုက်မှုတွေရှိခဲ့တဲ့ရခိုင်တပ်မတော် AA ကိုမြန်မာအစိုးရကလက်နက်ကင်အဖွဲ့တစ်ခုအနေနဲ့အတိမတ်ပြုခဲ့ခြင်းမရှိဘူးဆိုပြီးရခိုင်တပ်မတော်ကဆိုပါတယ်ရခိုင်တပ်မတော်ဟာပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တနင်္ဂနွေလအဖြစ်ခက်ရစေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT တို့ရဲ့ဆွေးနွေးပွဲမှာကိုယ်စားလှယ်အဖြစ်ပါဝင်ဆွေးနွေးနေတဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်။ဝါပီသွေးစည်းညီညွတ်ရေးပါတီဌာနချုပ်ရှိရာပန်ဆန်းမှာဆွေးနွေးကြမဲ့တိုင်းရင်းသားညီလာခံကိုလည်းရခိုင်တပ်မတော်ကတက်ရောက်ဖို့ရှိနေပါတယ်။မြမတ်တက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးဘက်ကသတင်းထုတ်ပြန်ချက်မှာတော့ရခိုင်ပြည်နယ်အတွင်းမှာနေမြေရှင်းလင်းရင်းနဲ့ရခိုင်တောင်ကျန်းသူတွေနဲ့ထိတွေ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းဧပြီလ18ရက်နေ့ကသတင်းထုတ်ပြန်ခဲ့တာပါရခိုင်တက်မတော်ဘက်ကတော့ရခိုင်လူထုကိုကာကွယ်စောင့်ရှောက်ဖို့အတွက်လိုအပ်ချက်အရရခိုင်တက်မတော်ပေါ်ပေါက်လာခဲ့ခြင်းဖြစ်တယ်လို့လည်းဗိုလ်မှူးကြီးဒေါက်တာညိုထွန်းအောင်ကဆက်ပြောပြပါတယ
်ရခိုင်တက်မတော်ဆိုတာရခိုင်ပြည်နယ်အတွင်းမှာရှိရမယ်ဒီခိုင်ပြည်သူလူထုရဲ့အသက်အိုးအိမ်စီးစိမ်ကိုကာဝေးစောင့်ရှောက်ရမယ်။ပြီးရင်ဒီတိုင်းရင်းသားအလုံးနဲ့အတူပုံရည်တည်ချက်အဲပုံဒီမှန်ချက်တွေပေါ်မှာအတူတူအလုံးလောက်ကိုင်းနေဆိုတဲ့ပုံမှာမူတည်ပြီးတော့ဟိုကျွန်တော်တို့ရခိုင်တပ်မတော်ဆိုတာပေါ်ပေါက်လာတာဖြစ်သွားတယ်ခင်ဗျာ
။ရခိုင်တပ်မတော်ဟာမြမပီမြောက်ပိုင်းမှာစတင်အခြေစိုက်ခဲ့တာ6နှစ်ခန့်ရှိပြီဖြစ်တယ်လို့ရခိုင်ပြည်နယ်အတွင်းအခြေစိုက်လှုပ်ရှားလာတာကတော့10လခန့်ရှိပြီဖြစ်ပါတယ်ရခိုင်တပ်မတော်နဲ့မြမတပ်မတော်တို့ဟာပြီးခဲ့တဲ့မလကုန်ပိုင်းကစလို့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးမြမတပ်မတော်သား2ဦးကိုရခိုင်တပ်မတော်ကဖမ်းဆီးထားပါတယ်ဧပြီလ18ရက်နေ့မှာတော့လက်နက်ကြီးတွေနဲ့နှစ်ဖက်ဖြစ်ခဲ့တဲ့အထိတိုက်ပွဲတွေဖြစ်လာခဲ့ပေမဲ့ထိခိုက်ကြဆုံးတဲ့ပတ်သက်လို့တော့သတင်းတွေမကြားသိရသေးပါဘူးရှင်
မအေးမှာသတင်းပေးပို့သွားတာပါဆက်လက်ပြီးဒေတာတွင်သတင်းတပုတ်ကိုတင်ပြပါမယ်ထိုင်းနိုင်ငံဂရာချန်အမျိုးသားတစ်တော်ဥယျာဉ်မှာပြီးခဲ့တဲ့တနှစ်လောက်ကပျောက်ဆုံးသွားခဲ့တဲ့တစ်တော်ထိန်သိမ်းစောင့်ရှောက်သူကရင်လူမျိုးဘီလီခေါ်ဖိုလာကြီးအမှုကိုအမြန်ဆုံးစုံစမ်းဖော်ထုတ်ပေးဖို့ကုလသမဂ္ဂလူ့အခွင့်အရေးဥကဒီရက်ပိုင်းအတွင်းမှာတောင်းဆိုလိုက်သလိုကရင်တဘာဝပတ်ဝန်းကျင်ထိန်သိမ်းရေးအဖွဲ့နဲ့ကရင်လူ့အခွင့်အရေးအဖွဲ့တွေကလည်းဖိုလာကြီးအမှုကိုဖော်ထုတ်ပေးဖို့တောင်းဆိုလိုက်ကြပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကတင်ပြပေးထားပါတယ်
ထိုင်းနိုင်ငံသားယင်လူမျိုးဘယ်လီခေါ်ဖိုလာကြီးကိုထိုင်းနိုင်ငံပက်ရှ်ပူရီခရိုင်ခရာချန်တစ်တော်ဥယျာဉ်မှုက2014ခုနှစ်ဧပြီလထဲမှာမေးမြန်းစရာရှိတဲ့ဆိုပြီးခေါ်ယူစစ်ဆေးပြန်လှုပ်ပေးခဲ့ပြီးတဲ့နောက်ပိုင်းဖိုလာကြီးပျောက်ဆုံးသွားတာဖြစ်ပါတယ်ခရာချန်တစ်တော်ဥယျာဉ်ကြီးထဲမှာအခြားကရင်လူမျိုးရွာသားတွေလည်းနေထိုင်ကြပြီးတောင်ယာလုတ်ကန်စားသောက်နေကြတာပါအဆိုပါကရင်ရွာသားတွေကိုထိုင်းတစ်တော်အာဏာပိုင်တွေကမောင်းထုတ်ခဲ့ပြီးဖိုးလာကြီးကလူအခွင့်ရေးရှုထောက်ကနေဒီကိစ္စကိုလိုက်လံဆောင်ရွက်တာတွေရှိခဲ့တယ်လို့ကရင်လူအခွင့်ရေးအဖွဲ့တွေကပြောပါတယ်ဒီတော့တွင်ထိုင်းသစ်မောင်ကိုအဖွဲ့တစ်ဖွဲ့ကတစ်ခိုးထုတ်နေတာကိုဖိုးလာကြီးကမှတ်တမ်းတပ်ပုံရိုက်ကူးခဲ့တာရှိပါတယ်ဖိုးလာကြီးပျောက်ဆုံးသွားတဲ့အခြေအနေတွေနဲ့ပတ်သက်လို့ထိုင်းမြန်မာနယ်စပ်အခြေစိုက်ကရင်သဘာဝပတ်ဝန်းကျင်နဲ့လူမှုကွန်ရက်ခေဆန်အဖွဲ့တာဝန်ခံပေါ်စိန်ထွားကရှင်းပြပါတယ
်ထိုင်းအစိုးရရဲ့တစ်တော်ဌာနဖွဲ့တွေကသူတို့နဲ့ပေါ်စားရှိတယ်ပေါ့ဗီတီဗက်ခါလို့ရှိတယ်။ထိုင်းရဲ့ policy ကဒီသူရဲ့ national park ပေါ့နော်။သူကကွယ်စနေရမှာသူတို့လူနေမှုအခွင့်အရေးမရှိဘူးပါ။အဲ့ဒါပါတယ်။ပြီးတော့လည်းသူရဲ့ရဲ့ဒီထုံးစားကသူတို့တောင်းရလောက်တယ်လေ။တောင်းရလောက်တော့တော့အဖွဲ့တွေကဒီဒီကီယူရဒီမောင်းထုတ်လိုက်တာပေါ့နော်။သူတို့ရဲ့လောက်နေတဲ့ဒီ CPG လာပါ냐အဲ့လိုမျိုး mix up လိုက်တာပေါ့နော်။သူကလည်းဒီကိုယ်စလေသူဦးအနေနဲ့ပေါ့နော်သူကမှုကိုသူကအဲ့ဒါလိုက်နေတာပေါ့နော်ဟိုပြီးတဲ့နောက်မှာဟိုကန်ကြရရဲ့ high officer တရားပေါ့နော်သူကအဲ့ဒီဒီတရားရုံး case တစ်ခုရှိတယ်ပြီးရင်မူရတဲ့ဒီ technology တစ်ခုတနေရာမှာသွားတွေ့ပြီးတော့သူကအဲ့ဒီမျိုးဓာတ်ပုံရိုက်ထားတာဆိုတော့အဲ့ဒီဓာတ်ပုံကိုသွားရိုက်ထားတာကအန္တရာယ်ကြီးတယ်ဘာဖြစ်လဲဆိုရင်သူကအဲ့ဒီ case ကိုထွက်လာလို့ရှိရင်ခုန National Park ရဲ့ဒီကောင်စာတရားကအဲ့ရဲ့ရာထူးပြုံးမယ်ပြီးတော့လည်းဒီကိစ္စဒီပေါ်လာမယ်လေဆိုတော့အဲ့ဒါကအစပြောင်းအောင်သူကအဲ့လိုမျိုးလောက်တာလားဆိုတော့အဲ့ဒါက suspect တစ်ခုအနေနဲ့ပေါ့နော် case ပေါ့နော
်ဖိုလာကြီးပျောက်ဆုံးမှုနဲ့ပတ်သက်ပြီးထိုင်းအခြေစိုက် Foreign Asia အဖွဲ့ရဲ့ Director Evelyn Blazit Serana ကအခုလိုမှတ်ချက်ပေးပြောဆိုပါတယ
် You know for some time there was this if you call it democracy in Thailand but we realized you know in the recent
events ထိုင်းနိုင်ငံဟာ democracy လို့ပြောနေပေမဲ့မကြသေးခင်ကဖြစ်ပျက်ခဲ့တဲ့အခြေအနေတွေကိုကြည့်ရင်လူတွေစိုးရိမ်ကြောက်ရွံ့နေတာကိုကျမတို့သတိထားမိပါတယ်။လူအခွင့်အရေးအဖွဲ့တချို့ကပြည်ညာချက်တွေမှာပူးပေါင်းပါဝင်လာတာတွေလုပ်ပေမဲ့အရေးစုံပြီးအမည်မဖော်လိုကြပါဘူးလို့ဆယ်ရနာကပြောသွားတာပါ။ဖူလာကြီးရဲ့ရုတ်တရက်ပျောက်ဆုံးမှုဟာအခြားသောလူအခွင့်အရေးလှုပ်ရှားသူတွေကိုစိုးရိမ်စိတ်ဝင်စေတယ်လို့ထိုင်းမြန်မာနယ်စပ်အခြေစိုက်ကရင်လူအခွင့်အရေးအဖွဲ့ဖြစ်တဲ့ KHRG ကလည်းပြောပါတယ်။ဆောအယ်ဘတ်ဟာအဖွဲ့ရဲ့တာဝန်ရှိသူတူပါ။
တဘောပါဝစ်နေပါတဲ့ဘရအလိုမျိုးထဲထဲဝွေလောက်ရှားနေတာဒီထိုင်းနိုင်ငံဘက်မှာတည်ယူရမရှိဘူးပေါ့နော်သူတို့ပေါ်ပေါ်ဆိုလို့ရှိရင်သူအလိုမျိုးတရားပဲရှိတယ်အလိုမျိုးရှိတဲ့ခါကျတော့သူတို့ကလည်းဒီတဘောပါဝစ်ထဲထဲမှာဟိုသူ့လိုမျိုးလုပ်နိုင်ဖို့အတွက်အဟတလေးတစ်ခုပြည့်တယ်နောက်လည်းတရားဥပဒေရတော့ပေါ်ထုတ်ပေးဖို့လည်းကျွန်တော်တို့ညော်လေးတယ်အဲတောင်းလဲတောင်းဆိုခြင်းတွေပေါ့
ထိုင်းရဲတွေကတော့ဘေလီခေါ်ဖိုးလာကြီးပျောက်ဆုံးမှုကိုစုံစမ်းနေစဉ်မှာကရာချန်အမျိုးသားတစ်တော်ဥယျာဉ်မှုကိုတွေ့ပြောင်းလိုက်ပါတယ်ဖိုးလာကြီးပျောက်ဆုံးသွားမှုဟာကရာချန်အမျိုးသားတစ်တော်ဥယျာဉ်ဝန်ထမ်းတွေနဲ့ပတ်သက်နေနိုင်တယ်လို့မိသားစုဝင်တွေရဲ့စွပ်စွဲချက်ရှိနေချိန်မှာပဲတစ်တော်ဥယျာဉ်မှုကိုအခုလိုပြောင်းရွှေ့လိုက်တာနဲ့ပတ်သက်ပြီးထိုင်းတရားရုံးကကန့်ကွက်ခဲ့ပါတယ်ခင်ဗျာ
ကိုညာဝင်းအောင်တင်ပြသွားတာပါအခုဆက်လက်ပြီးအမေရိကန်နဲ့ပစိဖိတ်ဒေသနိုင်ငံတွေရဲ့လွတ်လပ်စွာကုန်သွယ်ခွင့်သဘောတူညီချက်ရနိုင်ပါမလားဆိုတာတင်ပြပေးပါမယ်ပစိဖိတ်ဒေသတွင်းနိုင်ငံတွေနဲ့လွတ်လပ်စွာကုန်သွယ်ခွင့်စာချုပ်အလင်းအမြန်ချုပ်ဆိုခွင့်အာဏာသမ္မတဥဘာမအစိုးရကိုပေးဖို့ဥပဒေမူကြမ်းတစ်ခုကိုအမေရိကန်လွှတ်တော်ကပြီးခဲ့တဲ့အပတ်ကသဘောတူညီခဲ့ပါတယ်ဒီဥပဒေသာအတည်ဖြစ်ခဲ့ရင်လွှတ်တော်အမတ်တွေကိုကုန်သွယ်ရေးသဘောတူညီမှုအတွက်လိုအပ်တဲ့ညီမှန်းချက်တွေချမှတ်ခွင့်ပေးထားပေမဲ့ညီနိုင်ရေးမှုတွေသဘောတူညီခဲ့ပြီဆိုတာနဲ့သဘောတူညီမှုတွေကိုပြောင်းလဲခွင့်ကန့်သတ်နိုင်ပါတယ်။သမ္မတအိုဘားမားရဲ့အရှိအာရှအာရုံဆိုင်မှုအရှာပစ်ဗော့ကိုအထောက်အကူအများကြီးဖြစ်စေပေမဲ့နိုင်ငံတွင်းမှာတော့စီးပွားရေးနိုင်ငံရေးအရကွဲပြားမှုတွေဖြစ်စေတယ်လို့ကုန်သွယ်ရေးတာဝန်ရှိသူတွေကပြောတဲ့အကြောင်း Mail AC ကသတင်းပေးပို့ထားတာကိုပြောပြပါမယ်။ဒီတစ်ပတ်အတွင်းမှာတော့ပစိဖိတ်ဒေသတွင်းကုန်သွယ်ပတ်နိုင်ငံတွေနဲ့ပိုးပြီးပြည်စုံတဲ့သဘောတူညီချက်ရဖို့ချင်းလန်းတရက်ဖြစ်တဲ့ဥပဒေမူပေါင်းတရက်ကိုအမေရိကန်ပြည်ထောင်စုလွှတ်တော်မှာရှာရှာပပသဘောတူညီနိုင်ခဲ့ပါတယ်။ကုန်သွယ်ပုံမြင့်တင်ရေးအာဏာ TPA ဥပဒေမူကြမ်းဟာလွတ်လပ်စွာကုန်သွယ်ခွင့်သဘောတူညီချက်တာရခဲ့ရင်အမေရိကန်လွှတ်တော်အနေနဲ့သဘောတူတယ်မတူဘူးသာပြောခွင့်ရှိမယ်အလင်းအမြန်စာချုပ်ချုပ်ဆိုခွင့်ကိုပေးထားတာဖြစ်ပါတယ်။ Catherine Novelli ကအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကစီးပွားရေးဖွံ့ဖြိုးမှုဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးပါ
And this is important for
ဒီချက်ကဘာလို့အရေးကြီးတယ်ဆိုတော့ကျမတို့ရဲ့ကုန်သွယ်ဘက်နိုင်ငံတွေအနေနဲ့နိုင်ငံရေးအရာခက်ခဲတဲ့ဆုံးဖြတ်ချက်တွေကိုချပြီးသဘောတူညီမှုယူခဲ့ပြီးတဲ့နောက်မှာဒီသဘောတူညီချက်တွေကိုအပြောင်းအလဲမလုပ်ဘဲအမေရိကန်လွှတ်တော်အနေနဲ့စဉ်းစားပေးမယ်လို့ယုံကြည်နိုင်ကြပါတယ
်။နောက်ပြီးကုန်သွယ်မှုမြင့်တင်ရေးအာဏာ TPA ဥပဒေမူကြမ်းဟာအမေရိကန်ကုန်သွယ်ရေးတာဝန်ရှိသူတွေကိုကမ္ဘာကြီးရဲ့စုစုပေါင်းအသက်တင်ထုတ်ကုန်40ရာခိုင်နှုန်းထုတ်လုပ်နေတဲ့ပစိဖိတ်နိုင်ငံပေါင်း17နိုင်ငံနဲ့ဆက်ဆံရမှာကုန်သွယ်မှုဆိုင်ရာအတားအဆီးတွေနဲ့စံနှုန်းတွေကိုသတ်မှတ်ခွင့်ပေးထားပါတယ်။ဒါပေမဲ့ဒီဥပဒေကြမ်းဟာသမ္မတနဲ့သူ့ရဲ့ရှင်ရင်းဆွေးမဟာမိတ်တွေဖြစ်တဲ့အလုံသမားသမဂ္ဂတွေအကြားစန့်ကျင်မှုတွေဖြစ်စေပါတယ်။ပစိဖိတ်နိုင်ငံတွေအကြားလွတ်လပ်စွာကုန်သွယ်ခွင့်ဟာလောကလဆာရောနှဲစေပြီးအလုံကိုင်းဆုံးရှုံးစေနိုင်မယ်လို့သမဂ္ဂတွေကပြောပါတယ်။အမေရိကန်ပြည်ထောင်စုကအကြီးဆုံးအလုံသမားသမဂ္ဂကိုဦးဆောင်သူရစ်ချက်ဒါကူမာကဒီသဘောတူညီချက်မရဖို့လှုံ့ဆော်မဲ့အကြောင်းဂရုပြုပြောဆိုလိုက်ပါတယ
် Now the AFL-CIO doesn't just oppose
the အလင်းမြန်စာချုပ်ချုပ်ဆိုခွင့်ကိုစန့်ကျင်ရုံနဲ့မကပါဘူးဒီဟာကိုပြတ်သွားအောင်ဖျက်ပစ်ကြပါမယ်ကျွန်တော်တို့နိုင်မှာပါလို့ပြောသွားတာပါဒါပေမဲ့ဒီအမြင်ကိုအားလုံးကသဘောမတူပါဘူးဒီသဘောတူညီချက်ကြောင့်ပစိဖိတ်ကုန်သွယ်ဘက်တွေနဲ့တန်းတူအခွင့်အရေးရခဲ့ရင်အမေရိကန်လယ်သမားတွေအတွက်ဒေါ်လာ2ဘီလီယံလောက်တန်တဲ့အားစေးလက်မောင်းမှာထိုးပေးလိုက်တယ်လို့ဖြစ်မှာဟာလို့အမေရိကန်လေသမားအဖွဲ့ကဒေးဗစ်ဆမ်မွန်ဆန်ကပြောပါတယ
် A lot of that will come with increased trade with Japan
ဂျပန်နိုင်ငံနဲ့ကုန်သွယ်ရေးတိုးမြင့်မှုကနေအများဆုံးရမှာဖြစ်ပြီးဗီယက်နမ်မလေးရှားနဲ့အခြားနိုင်ငံတွေအများကြီးကလည်းရမှာပါနောက်ပြီးကနေဒါနဲ့လည်းနှိုးထွက်ပစ္စည်းကျမွေးမြူရေးဆိုင်ရာမှာကုန်သွယ်ခွင့်ကောင်းကောင်းရကျင်ပါတယ်ဒါကြောင့်စိုက်ပျိုးမွေးမြူရေးလုပ်ငန်းတွေအတွက်ကတော့ကောင်းတဲ့သဘောတူညီချက်ပါလို့ပြောသွားတာပါအလင်းအမြန်စာချုပ်ချုပ်ဆိုခွင့်ဟာပစိဖိတ်ဒေသကုန်သွယ်ရေးသဘောတူညီချက်မြန်မြန်ရဖို့တွန်းအားပေးနိုင်ပါတယ်လို့ဆမ်မွန်ဆန်ကပြောပါတယ်။ဒါပေမဲ့လည်းကျွမ်းကျင်သူတွေကတော့ဘယ်သဘောတူညီချက်မဆိုဒီနှစ်အတွင်းအမေရိကန်လွှတ်တော်ကသဘောတူညီမှုလိုအပ်ပြီးဒီလိုမှမဟုတ်ရင်တော့2016အမေရိကန်သမ္မတရွေးကောက်ပွဲတွေအကြမ်းမှာဖြုတ်ချခံရပွဲရှိနေပါတယ်ခင်ဗျာ
။VOA American အတန်ကနေတနင်္ဂနွေညနေပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ညနေပိုင်းအစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာဖြစ်ပါတယ်။အခုကြာနေသေးတဲ့အချိန်တွင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုမတ်မိုးဗျူကကြီးညာပေးပါမယ
်။ဥရောပတိုက်ကိုပြောင်းရွှေ့ဝင်ရောက်ဖို့ထွက်ပြေးလာတဲ့ဒုက္ခသည်900ကျော်ပါတဲ့လေတစင်းဟာလီဗျာကန်ယိုရန်နာမှာညရင်းချင်းတိတ်မောက်ခဲ့ပါတယ်။ဒီဒုက္ခသည်တွေက28ယောက်ကိုကယ်နိုင်ခဲ့ပေမယ့်ကျန်တဲ့ရာနဲ့ချီတဲ့ဒုက္ခသည်တွေကတော့ပျောက်ဆုံးနေစေဖြစ်ပါတယ်။ IS သွေးကြွတွေကတနင်္ဂနွေနေ့မှာထုတ်ပြန်လိုက်တဲ့ဗီဒီယိုခွေးထဲမှာဖမ်းထားတဲ့လီဗျာကခရီးယန်ဘာသာဝင်အီသီယိုးပီးယားတွေကိုတပ်ဖြတ်တဲ့ပုံတွေကိုဖော်ပြထားပါတယ်။အာဖဂန်နစ္စတန်နိုင်ငံဂျလလဘတ်မှာအကြမ်းဖက်တိုက်ခိုက်မှုကြောင့်လူ33ဦးထက်မနည်းသေဆုံးခဲ့ပြီးတော့ဒါဟာအစ္စလာမ်အစွန်းရောက်အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့အာဖဂန်သမ္မတကပြောဆိုလိုက်ပါတယ်။အခုသတင်းပတ်ထဲမှာဝါရှင်တန် DC ကပငွေကြေးရမုံငွေအဖွဲ့ IMF နဲ့ကမ္ဘာ့ဘဏ်အဖွဲ့အစည်းအဝေးတွေကျင်းပခဲ့ပြီးတော့တရုတ်နဲ့အိန္ဒိယလိုထွန်းသစ္စာအင်အားကြီးနိုင်ငံတွေရဲ့မဲပေးနိုင်တဲ့အခွင့်အာဏာတိုးမြင့်ရေးအတွက်တွန်းအားပေးဖို့ဆွေးနွေးခဲ့ကြပါတယ်။အိန္ဒိယနိုင်ငံထဲမှာတော့စစ်မှုစီမံကိန်းနဲ့ပတ်သက်ပြီးတော့တင်းကျပ်ထားတဲ့မြေယာဥပဒေတွေရှော့ပေါက်ပေးဖို့အစိုးရရဲ့အစီအစဉ်တွေကိုထောင်တောင်းချီတဲ့လယ်သမားတွေကနယူးဒေလီမြို့တော်မှာကန့်ကွက်ဆန္ဒပြနေကြပါတယ်။2013ခုနှစ်တုန်းကပြတ်ထန်းခဲ့တဲ့မြေသိမ်းမှုတွေအတင်းအဓမ္မရွှေ့ပြောင်းခိုင်းမှုတွေမလုပ်နိုင်အောင်မြေယာပိုင်ဆိုင်သူတွေအတွက်ကာကွယ်ပေးတဲ့ဥပဒေဟာယင်းနှိမ့်မြုံနယ်လူသူတွေကိုနောက်တွန့်သွားစေတယ်လို့အိန္ဒိယဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်ရှင်။
တရင်ချင်းချုပ်ကိုမတ်မိုးဗျူကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးအင်ဂျင်နီယာကတော့ El Santo ဖြစ်ပါတယ်။တောတာရှင်နဲ့တကွာမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်။အားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.